ယူကရိန်းနိုင်ငံကိုရုရှားကစစ်ဝင်တိုက်ခဲ့တဲ့ခရက်ကမြန်မာနိုင်ငံကလုံစာစီဈေးနဲ့ရွှေဈေးပေါ်မှာလည်းရိုက်ခတ်ခဲ့ပါတယ်။ရွှေဈေးကတရက်အတွင်းတစ်ကြက်သားကိုဖြန်းမြကျပ်4000ဝန်းကျင်ဈေးတက်ခဲ့တယ်လို့ဓာတ်ဆီဈေးကလည်းတရက်အတွင်းမှာတလီတာကိုကျပ်40လောက်ထိဈေးတက်သွားပါတယ်။လုပ်ငန်းရှင်တွေကတော့မတည်ငြိမ်တဲ့အခြေအနေကြောင့်သတိထားပြီးရောင်းဝယ်နေရတယ်လို့ပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမဆုမြတ်မွန်ပြောပြပါမယ်။
ယူကရိန်းနိုင်ငံကိုရုရှားကဝင်ရောက်ကျူးကျော်စစ်တိုက်နေတဲ့ကြရက်အဖြစ်မြန်မာနိုင်ငံကရွှေဈေးနဲ့လောင်စာဆီဈေးတွေတက်သွားခဲ့ပါတယ်။တစ်ကြက်သားကို19သိန်းအတိမှငိမ်သက်နေတဲ့အခောက်ရွှေဈေးဟာဒီနေ့ February 25ရက်ရန်ကုန်မြို့မှာဈေးကွက်ဖွင့်ချိန်မှာ19သိန်း4000ကျပ်နဲ့ဈေးကွက်ဖွင့်ခဲ့တာပါ။ကမ္ဘာရွှေဈေးကျပ်ငွေနဲ့ American Dollar လဲလှယ်နှုန်းကတက်နေတဲ့အတွက်ရွှေဈေးပြန်ချဖို့မခန့်မှန်းနိုင်သေးဘူးလို့ရန်ကုန်ကရွှေဈေးကွက်လေ့လာသူတို့ကပြောပါတယ်
။နိုင်ငံကြီးရဲ့ရုပ်တရက်ကြီးတွေဖြစ်လာတာဆိုတော့လူရဲ့စိတ်ဖိပန်နေနဲ့ရွှေကိုအဓိကထားယူရတဲ့အခါမျိုးကြောင့်ဒီကမ္ဘာရွှေအနေနဲ့အမြင့်ဆုံးကြီးတက်သွားတာပေါ့နော်မနေ့ကအမြင့်ဆုံးကြီးတက်တယ်ဒါပေမဲ့ဈေးကညပိုင်းရောက်တဲ့အချိန်မှာတော့ပြန်ပြီးတော့ပြန်ကျလာတယ်ဒီဈေးကွက်ကိုတုံတဲခါမှာကျွန်တော်တို့မှ2မျိုးကြည့်တယ်ပေါ့နော်ကျွန်တော်တို့ FA fundamental နဲ့ကြည့်ရဲ TA ဘောက် technical analysis ပေါ့နော်2မျိုးကြည့်ဒါပေမဲ့အခုလက်ရှိအချိန်ကြီးကမနေ့ကအနေထားရဖြစ်သွားဆိုတော့ဒါ FA ပေါ့ပဒင်းမိုင်းရပေါ့ဒီနိုင်ငံကြီးဖြစ်သွားတာဖြစ်တဲ့အတွက်ဒီအချိန်အဲ့ကြမလို့ဈေးကအဟုန်လို့တက်သွားတယ်ပေါ့တက်သွားတဲ့အချိန်နောက်မှာတော့ဒါညီမတို့ပြည်တွင်းကတော့ဒါပုံမှန်ဆိုရင်လည်းအနည်းငယ်ဒီဘက်မှာဖြစ်တယ်ဆိုရင်ဒီတွင်းမှာဒါလည်းလည်းအလုတ်ခတ်တော့ဖြစ်တယ်လေအနည်းငယ်
2022ခုနှစ်ဇန်နဝါရီလတုန်းကအခောက်ရွှေတစ်ကြက်သားကိုကျပ်ငွေ73သိန်းဝန်းကျင်ပဲရှိခဲ့ပါတယ်ငွေလဲနှုန်းကလည်း American Dollar ကို1300ကျပ်ဝန်းကျင်ပဲရှိခဲ့တာပါအာနာသိမ့်ပြီးတဲ့နောက်2022ခုနှစ်တစ်နှစ်လုံးရွှေဈေးကကျပ်19သိန်းဝန်းကျင်မှအတက်အကျဖြစ်နေခဲ့ပါတယ်ရွှေလုပ်ငန်းရှင်တွေကရွှေဈေးကွက်တည်ငြိမ်ဖို့ရွှေထုတ်ရောင်းနာတွေလုပ်ခဲ့ပေမဲ့နိုင်ငံရေးမတည်ငြိမ်မှုကမ္ဘာရွှေဈေးအပြောင်းအလဲတွေကြောင့်ရေရှည်ထိန်းထားနိုင်ဖို့တော့မလွယ်ဘူးလို့ပြောပါတယ်။လောင်စာဆီတင်ဖို့ရောင်းချတဲ့နိုင်ငံတစ်ခုဖြစ်တဲ့ရုရှားနိုင်ငံကယူကရိန်းနိုင်ငံကိုစစ်ဝင်တိုက်ခဲ့ပြီးတဲ့နောက်ကမ္ဘာတဝန်းလောင်စာဆီဈေးတွေတက်မယ်လို့လေလာသူတွေကသတိပေးနေပါတယ်။မြန်မာနိုင်ငံမှာ73စီတလီတာကိုဒီနေ့ကျပ်40ဝန်းကျင်ဈေးတက်ခဲ့ပါတယ်။Octane 95တလီတာကိုကြာသပတေးနေ့တုန်းက1980ကျပ်ဈေးရှိခဲ့ရာကဒီနေ့မှာတော့1810ကျပ်ဈေးဖြစ်သွားခဲ့ပါတယ်။ဓာတ်ဆီတပိပါဈေးဆိုရင်တော့တရက်အတွင်းမှာကျပ်1000နီးပါးလောက်တက်သွားတယ်လို့မန္တလေးတိုင်းကဈေးရရွှေပြည်73စီရောင်းဝယ်ရေးကပြောပါတယ်။တဲ့
ဥမာမဟုတ်ဘူးသူတို့တို့ဈေးမဖွင့်ရဘူး။ဒါပေမဲ့ဖွင့်လာတဲ့အဲ့လိုမတက်ဈေးညာအနည်းလေဈေးညနေဈေးဖြစ်92ကအစ3600အဲ့ဒါ3600ဖြစ်သွားတယ်။ Premium ကတော့
မြန်မာနိုင်ငံမှာစီးရေးပဋိပက္ခဖြစ်နေတဲ့နေရာတွေအသွာလာခက်ခဲတဲ့နေရာတွေမှာအရင်တည်းက73စီဈေးနှုန်းတွေအစမတန်တက်ပြီးတော့တချို့နေရာတွေမှာဆိုရင်ရှားပါပြက်လက်တဲ့အထိဖြစ်နေပါတယ်။ယူကရိန်းနိုင်ငံကိုရုရှားစစ်ဝင်တိုက်တဲ့အကြမ်းဖက်ပြင်းတွေကကမ္ဘာရေနံစိမ်းဈေးတစီကို105ဒေါ်လာအထိတစ်ချိန်မှာဈေးတက်သွားခဲ့ပြီးတော့ဥရောပသဘာဝဓာတ်ငွေဈေးကလည်း90ရာခိုင်နှုန်းအထိခုန်တက်သွားခဲ့တာပါ။ဒါပေမဲ့အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကအရန်တိုးလောင်ထားတဲ့ရေနံတွေထုတ်သုံးဖို့စဉ်းစားမယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာတော့လောင်စာဈေးတွေပြန်ကျသွားခဲ့ပါတယ်။ဒီနေ့တောက်ကြနေမှာလည်းသဘာဝဓာတ်ငွေနဲ့ကမ္ဘာရေနံစိမ်းဈေးတွေလောလောဆယ်အနည်းငယ်ပြန်ကျပြီးတော့တစီကိုဒေါ်လာ100အောက်မှာဈေးရှိနေပါတယ်ရှင်။